ားပြည်နယ်လို့မြန်မာအစိုးရသတ်မှတ်တဲ့ကယင်းနီပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပါတယ်ပါတီရဲ့တပ်ဖွဲ့ဖြစ်တဲ့ကယင်းနီတပ်မတော်ဟာတတန်းအနည်း60ကျော်ရှိတဲ့ဝိုင်းရင်စစ်တပ်ဖြစ်ပါတယ်2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာခြင်းအထိကယင်းနီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်ကယင်းနီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပြီးမြဲအခုတော့အင်အား8000ဝန်းကျင်ရှိနေပြီလို့သိရပါတယ်စစ်ကောင်စီဖြုတ်ချရေးအတွက်ဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကယင်းနီကာကွယ်ရေးတပ်မှတိုင်ရင်းဆက်ရှိရင်းလောင်အထိရှိလာနိုင်တယ်လို့ဇော်လိုက်လာရှိရနေသူကန္တာရဝဒီတိုင်းသတင်းစာဆောင်မှာဖော်ပြပါတယ်။အာဏာရှင်စန့်ကျင်ရေးစိတ်ဓာတ်ကြောင့်လက်နက်ခံခြင်းနဲ့အရတားတွေများပြားလာပါတယ်။စစ်တင်နန်းပေးလို့စစ်တီတွေများပြားလာပြီးမြဲကြီးကြပ်မဲ့စစ်ဦးစီးနဲ့ဗျူဟာမိုးတွေလိုအပ်နေပါတယ်။ဒါကြောင့်ကယင်းနီတပ်မတော်ရဲ့စစ်ဦးစီးချုပ်ဟာကယင်းနီကာကွယ်ရေးတပ်ရဲ့စစ်ဦးစီးချုပ်ဖြစ်လာရတယ်လို့ကန္တာရဝရီတိုင်းကဆိုပါတယ်
။ကယင်းနီပြည်နယ်မှာလက်နက်ကင်တပ်ဖွဲ့6ဖွဲ့လောက်ရှိပေမဲ့အင်အား100မပြည့်တဲ့အဖွဲ့3ဖွဲ့ဟာနဝတစစ်အစိုးရခေတ်မှာလက်နက်ချအညံ့ခံသွားပါတယ်။ဒါကြောင့်အင်အား1000နဲ့ချီရှိတဲ့လက်နက်ကင်တပ်ဖွဲ့3ဖွဲ့သာကယင်းနီပြည်နယ်မှာကျန်ရှိနေတာပါ။ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ဟာအင်အားအကြီးဆုံးဖြစ်ပါတယ် KNPP ကခွဲထွက်သွားတဲ့ကာလာလတအဖွဲ့မှာအင်အား2000ဝန်းကျင်လောက်ရှိပြီး2009မှာဗမာတပ်မတော်ရဲ့လက်အောက်ခံနေကြားစောက်တပ်ဖြစ်လာပါတယ်ကာလာလတဟာကယင်းနီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးဖြစ်ပါတယ်ကယင်းနီပြည်နယ်မှာကယားကယန်းကယောရင်းဘော်ရင်းတလဲဂေးခိုဂေးပါစသဖြင့်တိုင်းသားမျိုးနွယ်တွေရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်။စစ်တီအင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်သက်ပါတီကတော့တတိယအင်အားအကြီးဆုံးတပ်ဖွဲ့ဖြစ်ပါတယ်
။ဒီနေ့ပြည်နယ်ကနေကြားဆောင်တက်တဲ့ပြည်သူစစ်ဟာစစ်ကောင်စီကိုစန့်ကျင်တဲ့ KNPP နဲ့ KNDF ကယင်းနီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမဟုတ်သေးကြောင်းသိရပါတယ်။ပြည်သူတွေစစ်ရှောင်နိုင်အောင်ကလလာတာနဲ့ကယန်းပြည်သက်ပါတီကပန်ချတဲ့အတွက်ခေတ္တအပြည့်ရထားပြီးပဲစစ်ကောင်စီတပ်နဲ့ဆက်ဆွေးနွေးပြီးအပြည့်ရထားတာမဟုတ်တဲ့အတွက်အနည်းနဲ့အမြန်တိုက်ပွဲပြန်ဖြစ်နိုင်တယ်လို့ KNDF ဦးဆောင်ကော်မတီဝင်တဦးကကန္တာရဝရီတိုင်းကိုရှင်းပြပါတယ် KNDF ကယင်းနီကာကွယ်ရေးတပ်ဟာလူလူတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူပေါင်းတိုက်ခိုက်နိုင်တဲ့အဆင့်မရှိသေးဘူးလို့ဆိုပါတယ
်ဒေသခံလက်နက်ကင်အဖွဲ့အစည်းတွေအားလုံးတညီချင်းညွတ်တဲ့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်စစ်ကောင်စီကိုတိုက်တဲ့နေရာမှာထိခိုက်မှုအနည်းဆုံးနဲ့အောင်မြင်မှုအများဆုံးဖြစ်လာလိမ့်မယ်လို့ KNDF လူထုတပ်ဖွဲ့ကယုံကြည်ပါတယ်ဒီလိုမဖြစ်ခဲ့ရင်လဲ KNDF လူထုတပ်ဖွဲ့ဟာတန်တိတန်ခြားရတဲ့အတိုင်းဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ဆိုပါတယ်အချားလက်နဲ့ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့မဖြစ်နိုင်ရင်တော့နားလည်မှုတွေရယူတာပြီးကြားနေနိုင်လိမ့်မယ်လို့လူထုတပ်ဖွဲ့ကညွှန်လင့်ထားပါတယ်။အခုဆိုရင်လွိုက်ကော်မြို့တော်အပါအဝင်မြို့အတော်များများမှာတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဆောင်သူဥယေတိုးပွားနေပါတယ်။ဒီမော့ဆိုနတ်မဲခုံနဲ့မိုးပြင်းမှာမြို့ပြတ်တလို့ဖြစ်သွားလို့မြို့ကိုဆွန့်ခွာတဲ့စစ်ဆောင်သူဥယေစုစုပေါင်းဟာတသိန်းလောက်ရှိနိုင်တယ်လို့KNDF လူထုတပ်ဖွဲ့ကခံမှန်းထားပါတယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကခွဲထွက်ပြီးတိရတပ်ဖွဲ့တီထောင်ထားတဲ့အုပ်စုလေးတွေကိုတပ်မတော်ကစီယုံသိမ်းပွင့်ပြီးနေကြားဆောင်တပ်နဲ့ပြည်သူစစ်တပ်ဖွဲ့စည်းတီထောင်ပါလေနေကြားဆောင်တပ်ကိုတပ်မတော်ကရိတ်ခါထောက်ပံ့ပြီးပြည်သူစစ်ကိုတော့စီးပွားရှာခွင့်ပေးပါတယ်ဒီတပ်ဖွဲ့တွေဟာမိမိတို့ဘဝရည်ရည်အတွက်တပ်မတော်နဲ့ဆက်ဆံကြတာမူယုံကြည်ချက်မရှိတာများပါလေ။ဒိုင်းနာအချင်းချင်းတပ်ဖြတ်ကိုအောင်တပ်မတော်ကစီစဉ်ထားတဲ့လှည့်ခွက်တွေဖြစ်ပါတယ်။ကရင်ပြည်နယ်မှာဒီလိုတိုက်ပွဲမျိုးတွေအများဆုံးဖြစ်ပွားပါလေ။စစ်အာဏာရှင်တပ်ဖြတ်ရေးမှာအခုဆင်နွှဲနေတဲ့လူလူတော်လှန်ရေးဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့ကရင်ဒီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌအေဗယ်ထရီကဆိုပါတယ်။ဒါကြောင့်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့လက်တွဲပြီးကရင်တပ်မတော်ကတိုက်ပွဲဝင်နေတာလို့ဆိုပါတယ်ဒ ီတစ်ခါမှပြုတ်အောင်မတိုက်နိုင်ရင်နောက်ထပ်မတိုက်နိုင်တော့ဘူးလို့ကန္ဓာရဝရီတိုင်းစာဆောင်နဲ့တွေ့ဆုံစဉ်အောက်တိုဘာလ9ရက်နေ့ကပြောသွားပါတယ်။ဒါကြောင့်စုစုစည်းစည်းတိုက်ပွဲဝင်ကြရင်စစ်အာဏာရှင်ကြာဆုံးချိန်ကိုရောက်လိမ့်မယ်လို့ KNPP ဥက္ကဋ္ဌဧဘွေတွိကယုံကြည်ပါတယ်ခင်ဗျာ။